ကချင်းပြည်နယ်ကနမဲကျော်ကြောက်စင်းထွက်ရာဒေသဖြစ်တဲ့ဖားကံမြို့နယ်ဘက်မှာမိုးများပြီးတော့ရေကြီးမြေပြိုမှုတွေကြောင့်ဒီကနေ့အထိဆိုလို့ရှိရင်သေဆုံးသူပေါင်းက14ဦးရှိနေပြီဖြစ်ပြီးအင်ဂျီပေါင်း60ကျော်ပျက်စီးခဲ့ပါတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်လက်ရှိမြေပြိုမှုကြောင့်အထိဒုက္ခရောက်နေတဲ့သူတွေကိုအစိုးရကနေအကူအညီမပေးနိုင်သေးဘူးလို့လည်းဆိုပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်ဖားကားမြို့နယ်တွင်ရေကြီးမြေပြိုမှုကြောင့်လူသေဆုံးမှုတော်များများဖြစ်ပွားနေခဲ့တာပါ။ဒီကနေ့မှလည်းလူသေလောင်းထပ်မံတွေ့ရှိရတဲ့အတွက်ဒေဆုံးမှုဥယျာဉ်14ဦးရှိပြီလို့ဖားကားမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ်တွင်းရင်မှုဦးတောင်းဆန်ကပြောပါရစေ။
ဒီနေ့မှလည်းကျွန်တော်တို့အောင်ကြတဲ့ကြောင်ဆားနဲ့လမ်းလေးမှာမြမစီစီကလည်းကွန်မြူနတီကောင်ကြီးကပေါ်နေတဲ့အလောင်းတလောင်းရတယ်။ကျောင်းရွာရဲ့အောက်ကကြောက်ပြီးတာနဲ့ဒီကောင်ကဒီသေဆုံးမှုကကလေးတဦးပါဝင်လို့လည်းကလေးဦးကဒေဆုံးဒီရပြကြပြီးတော့ပြည်သူတွေအကျိုးအလဲအပြေကြလာတဲ့မိသားစုနဲ့အိမ်ကနေအလင်းလိုက်အောက်ပြကြပြီးတော့ပြည်သူလည်းပါတယ်
။နေအိမ်မှာအိမ်ပြူပြီးဆုံးလာက9ယောက်ရှိနေတယ်လို့ဂျန်တဲ့သူတွေဟာရေမစေးကြောက်ရှာရင်မြေပြူကြအသက်ဆုံးခဲ့ရတယ်လို့သူကဆိုပါတယ်။လက်ရှိမှာမိုးဆက်လက်ရွာသွန်းနေပြီးဥရုချောင်းကြီးလျံတက်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်မိုးကြီးမြေပြူမှုကြောင့်အင်ဂျီ60ကျော်ပြည့်စုံမှုရှိခဲ့တယ်လို့ဖန်ကဒေရခန်ကိုနောင်လက်ကပြောပါတယ
်ကျွန်တော်တို့လက်မဖြစ်မှာတော့ဒီမော်ဝမ်းမှာတော့ပြီးလို့ရှိရင်ဖားပြင်တတ်မှာရောပေါ့အဲ့ဒီမော်ဝမ်းကရဲခါနောက်ဘက်ဝင်ထွက်အင်တန်းကြီးတွေရောအဆပေါ့နော်60တက်မနေတော့ပြည့်စုံဆုံးဆုံးလို့ရှိရပေါ့မင်းညနဲ့မိုးတန်ရတာဒီကနေ့တော့ရေတော့နည်းနည်းတော့ပြန်ကြည့်ရခုနချောင်းဆက်တိုင်းတော့နည်းနည်းတော့ပြန်ကြည့်နေ
ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကနေစပြီးတော့ကချင်ပြည်နယ်ဖားကားမြို့နယ်ထဲမှာမိုးကြီးမြေပြိုမှုကြောင့်လန္ဒရာတွေပျက်စီးခဲ့တယ်လို့လူသေဆုံးပြီးပျက်စီးဆုံးရှုံးမှု3000ကျည်ရှိနေတယ်လို့ခန့်မှန်းကြောင်းဖားကားမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလက်ရှိတာဆိုင်ကဆိုပါတယ်
ကျတိဆုံးဆုံးမှုကတော့လက်ရှိအချိန်ထိတို့ကစီးရင်ကောက်ယူနေမှုတိုင်းဆိုင်ရာမှာအဆင့်လောက်ပဲရှိသေးတယ်ဆိုတော့အချိန်ကြတော့မသိရှိနိုင်သေးဘူးပေါ့နော်အများသူကသွားတဲ့လမ်းတွေရောပျက်စီးနေတယ်နောက်တောင်ကပရနေပြူတို့နေအိမ်တွေပျက်စီးတယ်လူအသေးပြောက်တွေကလည်းကြားရတဲ့အနေထားတော့ဆယ်ယောက်ထက်မနည်းမဲ့အနေထားရှိတယ်ဒါတွေအကုန်လုံးကမပေါင်းချုပ်ရနိုင်သေးဘူးလေနော်ထောင်ကရမကဆုံးဆုံးမှာပေါ့ဒိဟောင်ချီမှာတော့ဆုံးဆုံးနိုင်တာပေါ့
ဖားကားမြို့နယ်တွင်ရေကြီးမြေပြူအသေးပြောက်ထိခိုက်ဒဏ်ရာရရှိသူတွေအတွက်ပြည်နယ်ဆိုရကနေအကူအညီထောက်ပံ့တာမျိုးမရှိသေးသလိုဒေသခံအကူအညီပေးရေးဖွဲ့တွေကသာအကူအညီဆောင်ရွက်ပေးနေတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလက်ရှိသားဆိုင်ကဆက်ပြောပါတယ်
။ဒီလောလောဆယ်ကတော့အစိုးရကနေမှလာရောက်ကူညီပေးတာတော့ကျွန်တော်မကြားသေးဘူး။အဲ့ဒီမှာရှိတဲ့မယမီယာဖားတွေလူမှုကူညီရေးအတင်းအဖွဲ့တွေပေါ့နော်။အဲ့မှာဌာနဆိုင်ရာတို့တပိုင်းတနိုင်တွေကတော့ဝိုင်းဝန်းနေကြတဲ့အနေအထားမျိုးတွေတွေ့ရတာပေါ့နော်။
ကချင်ပြည်နယ်ဖားကားမြို့နယ်တွင်မှရေကြီးမြေပြိုမှုကြောင့်တော်လကောင်ကြောက်စိတ်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်လူသိမ်းဆုံးမှုမကြာခဏဖြစ်ပွားလျက်ရှိပါတယ်။ပြီးခဲ့တဲ့မေလတွင်ကဖားကားမြို့နယ်စိတ်မှုကြီးရွာအုပ်စုဖွေခါကြီးရွာမှာမြေပြိုမှုဖြစ်ပွားခဲ့သလိုလူ14ဦးသေဆုံးခဲ့ရပါတယ်။ဖားကားမြို့နယ်တွင်မြေပြိုမှုခဏခဏဖြစ်ပွားရတာဟာကြောက်စိတ်လွန်ကျွတူးပေါ်နေမှုကြောက်မိုင်းဖောက်ဝဲမှုကြောင့်မြေကျောပြတ်တောက်မှုဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတော့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလည်းသုံးသပ်ပြောဆိုနေကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုယုံ UNOCHA ကတော့တနင်္ဂနွေလုံးမှမြေကြီးမြေပြိုမှုတွေကြောင့်လူပေါင်း24ယောက်ထက်မနည်းသေဆုံးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်